ပနိုင်ငံတွေရဲ့ကိုဗစ်ရောဂါတကြောပြန်ကူးစက်မှုကြောင့်အသွားအလာကန့်သတ်ချက်ပြန်ချမှတ်ရတဲ့ပထမဆုံးနိုင်ငံကတော့စပိန်ဖြစ်ပြီးရက်တပ်ဖွဲ့ဝင်တွေဟာတောက်ကြနေကစားလို့မြို့တော်မက်ဒရစ်ကနေအဝင်ထွက်တွေကိုစောင့်ကြည့်ထိန်ချုပ်နေပါတယ်။မက်ဒရစ်မြို့သား၄.၈သန်းနဲ့ဘေးနားပတ်ဝန်းကျင်ကမြို့တွေကိုအခုလိုအသွားအလာကန့်သတ်လိုက်တာပါ။စစ်စေးရေးဂိတ်တွေဟာလူတွေကိုစီကံကန့်သတ်ချက်တွေကြောင့်ပြောပြအသိပေးဖို့သာဖြစ်ပြီးတန်ခတ်အရေးယူဖို့အစီအစဉ်မရှိသေးပေမဲ့စီကံဖောက်သူတွေကိုတော့အောက်တိုဘာလ5ရက်ကစပြီးတံငွေရိုက်သွားမှာပါစပိန်မှာကူးစက်ခံရသူ8000နီးပါးနဲ့အနောက်ဥရောပမှာအမြင့်ဆုံးစံချိန်ဖြစ်နေပြီးသေဆုံးသူကလည်း3200နီးပါးရှိနေပါပြီရုရှားနိုင်ငံမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအသေ9,859 ယောက်ရှိလာတာကြောင့်မေလကစပြီးနေ့စဉ်ကူးစက်မှုအမြင့်ဆုံးဖြစ်လာပါတယ်။24နာရီတွင်သေဆုံးသူ184ယောက်ရှိပြီးစုစုပေါင်းသေဆုံးသူ 21,250 ယောက်ရှိတဲ့အကြောင်းကိုရိုနာဗိုင်းရပ်စ်ဆိုင်ရာအရေးပေါ်ဌာနကထုတ်ပြန်ပါတယ်။ပိုလန်နိုင်ငံရဲ့စနေနေ့စီးရင်တွေအရကူးစက်ခံရသူအသေ2,369ယောက်ရှိတဲ့အကြောင်းနဲ့ဒါဟာတတိယမြောက်နေ့ဖြစ်အမြင့်ဆုံးစံချိန်တက်လာတာဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့ဆက်ဆက်ပြီးနောက်ထပ်သေဆုံးသူ34ယောက်ရှိတယ်လို့လည်းစီးရင်ပြုစုထားပါတယ်။လူဦးရေ38သန်းရှိတဲ့ပိုလန်နိုင်ငံမှာအခုချိန်ထိစုစုပေါင်းကူးစက်ခံရသူ98,140နဲ့သေဆုံးသူကတော့2,604ယောက်ရှိနေပါပြီရှင်။